ိုးလမတက်လို့ရင်ညွန့်တဲ့ခပတ်တကွင်းလမ်းတစဉ်စီမံရေးဒုတိယအကြိမ်နိုင်ငံတကာဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားရောက်ဖို့ရှိနေပါတယ်။တရုတ်နိုင်ငံဦးဆောင်တဲ့ဒီစီမံကိန်းမှာမြန်မာနိုင်ငံပါဝင်ဖို့ဆိုရင်မြန်မာနိုင်ငံတိုင်းသားဒေသတွေမှာငြိမ်းချမ်းတည်ငြိမ်မှုရှိဖို့လိုသလိုဒီအတွက်ဗဟိုအစိုးရနဲ့တည်ငြိမ်ရေးအကြားနိုင်ငံရေးအရာတာဒူညီမျှမှုတည်ဆောက်ဖို့ကနဦးလိုအပ်မယ်လို့နိုင်ငံရေးလှိလာသူတို့ကရှုမြင်ပါတယ်ဒီကြောင့်မူ VOE မြန်မာပိုင်းသတင်းတောက်ကုစောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်အတိုင်းအမြင်ခံဒေါန်ဆန်းစုကြည်ဟာအေပီလကုန်တရုတ်နိုင်ငံပေကျင်းမြို့မှာလုပ်မဲ့ OBOR ပိုလမစီမံကိန်းစီဝိုင်းဖိုရမ်ကိုသွားဖို့ရှိပြီးအဲ့ဒီမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်လို့ရမယ်စီဝိုင်းစီမံကိန်းကြီးတွေကိုဆွေးနွေးကြဖို့ရှိပါတယ်။တရုတ်ကမြန်မာပြည်တွင်းမှာရန်သားထားရဲ့သူ့ရဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအဲ့ဒီဖိုရမ်မှာဆွေးနွေးသွားဖို့လည်းရှိနေရဆိုပြီးခန့်မှန်းနေကြတာလည်းရှိပါတယ်။ပိုလမတဲ့စီမံကိန်းအရဆိုရင်တရုတ်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ထားတဲ့ကုန်သွယ်ရေးလမ်းကြောင်းရှိသလိုမြန်မာပြည်တွင်းကိုဖြတ်ပြီးကုမင်းမန္တလေးကြောက်ဖြူနဲ့ရန်ကုန်ကိုဆက်သွယ်မဲ့လမ်းကြောင်းကိုလည်းအကောင့်ထဲပို့ဖို့လည်းရှိနေရပါဒီကုန်သွယ်ရေးလမ်းကြောင်းမှာရခိုင်ဒေသနဲ့ရှမ်းမြောက်ပါဝင်နေသလိုကချင်ပြည်နယ်ကကွန်ရက်လမ်းကြောင်းရဲ့အချက်အခြာဖြစ်နေတဲ့အတွက်အဲ့ဒီဒေသမှာအရင်ဆုံးငြိမ်းချမ်းရေးရဖို့နဲ့နိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့အရေးကြီးရလို့နိုင်ငံရေးလေးလာသူတွေကသုံးသပ်ပါတယ်။နှစ်အနည်းငယ်အတွင်းမှာ OBOR အကောင့်တွေဖော်မယ်လို့ဆိုရင်နိုင်ငံရေးတာသူညီများရှိဖို့အဓိကကြကြောင်းကချင်အမျိုးသားကွန်ဂရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာအမ်ခွန်လာကပြောပါတယ
်။ဒီမန်တေးကြီးကခုနေပြောတဲ့ဟိုလက်နက်ကြီးဒေါ်လာကြီးရှိနေတော့အထက်ရောက်တော့အဆင်မပြေဘူး။အဓိကအဖြေကနိုင်ငံရေးရလာအဖြေဖြစ်တယ်။နိုင်ငံတော်ဆိုအနေနဲ့ကျွန်တော်တို့နိုင်ငံကိုလူထုတဲ့မှုကိုတကယ်ကြီးစောက်လို့ရဆိုရင်တော့အဲ့ဒီစီလမှုကိုဥဒါစီပြီးတော့မှတိဆောက်မှရမယ်။မြမတက်မလို့ရဲ့ဆာဗာလုတ်ထားတဲ့အနေထားနဲ့ရအောင်ဆောင်ရွက်လဲဆိုရင်တော့အိတ်ဆုံးဒီတိုင်းလို့ပြောပြနေတယ်။တနည်းဒီအချိန်မှာအကြီးကျယ်အဲမိုင်းခွဲတာလေးတိခတ်မှုတွေထင်လာရင်နောက်ဆက်ဖြစ်လာမယ်လေ။ဒါနဲ့ဒီဘက်ကရဲ့အဖြေကဘာလဲဆိုတော့ညတ်တာမှုပဲ။ဒီတော့ indigenous people ရဲ့ political right ကိုဘယ်လောက်ကောင်းတဲ့ပုံလဲဆိုရင်သူရဲ့ညီမချက်ကဒီစီမံကိန်းတွေအသက်ကြီးဖြစ်လာလို့ပြောယူဆတယ်
ပြည်အောင်စုရမုံငွေကနေပြည်နယ်နဲ့တိုင်းဘတ်ဂျက်ငွေမျှတအောင်ခွဲရန်ချမှုကိုလက်ရှိအာဏာရ NLD ဆိုရအနေနဲ့ဘလောက်ဖြေလျှော့နိုင်မလဲပြီးတော့အခြေခံဥပဒေပုံမှာ261အရာအာဏာခွဲဝေမှုပုံစံကိုတာသူညီမျှဘလို့ခွဲဝေကြမလဲဆိုတဲ့အပေါ်မှာလဲစီးပွားရေးစီမံကိန်းတွေအတွက်ရေးပါတဲ့အချက်တွေဖြစ်တယ်လို့ဒေါက်တာအမ်ခွန်လာကပြောပါတယ်တရုတ်နိုင်ငံရဲ့ယင်းနီးမြှုပ်နှံမှုတွေကိုအင်တိုက်အားတိုက်ဖော်ဆောင်မှုပြင်ဆင်ဆောင်ရွက်နေတဲ့ဒီပိုင်းနဲ့တဲမှာပဲအစိုးရရောလွှတ်တော်တပ်မတော်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တိုင်းဒေသခေါင်းဆောင်တွေတိုင်းဒေသဒေသရပ်ပတ်အဖွဲ့အစည်းတွေနဲ့တွဲဆုံညှိနှိုင်းဆွေးနွေးဖို့အရေးကြီးရလို့နိုင်ငံရေးလေးလာသူဒေါက်တာရှာမျိုးသိန်းကပြောပါတယ
်အဲ့ဒီလိုတွဲဆုံညှိနှိုင်းဆွေးနွေးတဲ့နေရာမှာနိုင်ငံရေးပြဿနာလင်းငယ်ရေးစိန်ခေါ်မှုတွေအပြင်လက်ရှိတရုတ်နိုင်ငံနဲ့လုံးမဲ့စီမံကိန်းတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုပွင့်လင်းမြင်သာစွာနဲ့ချပြပြီးတော့ညှိနှိုင်းဆွေးနွေးပေါ်ဆောင်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။အဲဒီလိုမဟုတ်ဘူးဆိုလို့ရှိရင် OBOR စီမံကိန်းတရုတ်မြန်မာစီးပွားရေးဆင်ခြင်လမ်းစီမံကိန်းကိုအကြောင်းပြုပြီးတော့လာမယ့်နှစ်တွေအတွင်းမှာနိုင်ငံရေးအရောညှိနှိုင်းရေးအရောစီးပွားရေးအရောရှုပ်ထွေးမှုတွေစိတ်တိုင်းမချမှုတွေအပြစ်တင်စရာတွေပိုများလာမှာကိုဆိုရင်စရာရှိပါတယ
်နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံကဖွဲ့တဲ့ OBOR အကောင့်ထဲဖော်ဆောင်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်အခုသူ့ရဲ့ AP လခီးစဉ်မှာချီမင်းတဲ့အထက်လျှက်စက်နဲ့လမ်းမဆက်သွယ်ရေးလဲရစရည်နေပဲ၃ခုကိုမြန်မာဘက်ကအစိုးပြုဖို့ရှိပါတယ်ဒါပေမဲ့ဒီဖိုရမ်မှာတရုတ်ဘက်ကလည်းတချို့စီးပွားရေးစီမံကိန်းတွေကိုသူ့ဘက်ကအစိုးပြုနိုင်တာကြောင့်ဒါကိုမြန်မာဘက်ကဆုံးဖြတ်ရဖို့လည်းရှိနေပါတယ်2019တရုတ်ပေကျင်းမှာလုပ်တဲ့ပထမအကြိမ်ပိုလမတစ်ဖိုရမ်ကိုလည်းနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တက်ခဲ့ပြီးစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးမြန်မာတရုတ်နယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံတည်ဆောက်ရေးစီးပွားရေးပိုလမရဝန်တစ်ခုနဲ့27ရာစုရေးချောင်းပိုလမရဝန်တစ်ခုစတင်ရင်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးကျမကြီးကဏ္ဍပူးပေါင်းဆောင်ရွက်ရေးငလှင်အလွန်ပကံတမိုင်းဝင်အဆောက်အုံတွေပြင်ဆင်ထိမ့်သိမ်းရေးနဲ့ကာဝယ်စောင့်ရှောက်ရေးစရဲကဏ္ဍ၅ခုမှာနားလည်မှုစာချုပ်ချုပ်ခဲ့ပါတယ်တရုတ်ဖော်ဆောင်တဲ့ OBOR စီမံကိန်းကအာရှဥရောပနဲ့အာဖရိကတိုက်သုံးခုကိုဆက်သွယ်မဲ့ရောင်းဝယ်တစ်ခုလမ်းကြောင်းတစ်ခုလို့လည်းပြောလို့ရနိုင်ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီစီးပွားရေးစီမံကိန်းမှာပါဝင်လို့ကြောင်းသမရဟောင်းဦးထင်ကျော်ရဲ့2019တရုတ်ပြည်ချစ်ကြည်ခီးစဉ်မှာထုတ်ပေါ်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့လက်ရှိပြည်တွင်းပြည်ပခန့်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းရှောင်သွားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စတွေနဲ့ပတ်သက်ပြီးအနောက်အုပ်စုနဲ့ဆက်ဆံရေးအေးဆပ်နေတဲ့အချိန်မှာတရုတ်နဲ့နီးနီးကပ်ကပ်ဆက်ဆံဖို့တရုတ်ရဲ့ OBOR စီမံကိန်းမှာပါဝင်ဖို့ဆုံးဖြတ်ခဲ့ရာဖြစ်နိုင်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတချို့ကသုံးသပ်ထားပါတယ်